မှတ်ခုနှစ်စိတ်ယိုယွင်းမှုနဲ့စီးနဲ့ဝန်ချုပ်ထိန်းနိုင်မှုစိတ်ယိုယွင်းမှုရှိကြသူတွေမှာစီးနဲ့ဝန်မချုပ်ထိန်းနိုင်တဲ့ဒုက္ခဘာကြောင့်ရှိရလဲစိတ်ယိုယွင်းမှုရှိကြသူတွေမှာမှတ်ညာချွတ်ယွင်းမှုရှိပါတယ်သူတို့စိတ်ရှုပ်ထွေးနေကြပြီးဘယ်ရောက်နေမှသိကြမှာသိကြမယ်ဒီစိတ်ရှုပ်ထွေးမှုကစီးနဲ့ဝန်မထိန်းနိုင်တဲ့ဒုက္ခတွေကိုပေါ်ပေါက်စေနိုင်ပါတယ်ဒါမှမဟုတ်ဒီဒုက္ခတွေကိုပိုပြီးဆိုးရွားစေနိုင်ပါတယ်စိတ်ယိုယွင်းမှုရှိကြသူတွေဟာအောက်ပါကိစ္စတွေမှာဒုက္ခရှိနိုင်ကြပါတယ်စီးဒါမှမဟုတ်ဝန်သွားဖို့လိုအပ်တာသိနိုင်ခြင်းအိမ်သာမရောက်ခင်အထိထိန်းထားနိုင်ခြင်းအိမ်သာရှာတွေ့ခြင်းအိမ်သာတက်ရင်ဘောင်းမီ zip ကိုဖြုတ်ဖို့လိုအပ်တာသိခြင်းအိမ်သာတက်တဲ့အခါဘောင်းမီချွတ်ဖို့လိုအပ်တာသိခြင်းအိမ်အဝေးရောက်နေပြီးအိမ်သာဘယ်မှာရှိတာမသိခြင်းမသားသင့်တဲ့နေရာတွေမှာစီးသွားခြင်းဒါမှမဟုတ်ဝန်သွားခြင်းစိတ်ကြယောဂစိတ်ကြောင့်ကြမှုစိတ်ဖိစီးမှုတို့မဟုတ်နာမကျန်းဖြစ်မှုတွေဟာစီးနဲ့ဝန်မထိန်နိုင်တဲ့ဒုက္ခကိုပိုဆိုးစေနိုင်ပါလေစီးနဲ့ဝန်မထိန်နိုင်ရတဲ့စိတ်ယိုယွင်းမှုရှိကြသူတွေကိုဘာမဆိုလွတ်ပေးနိုင်သလားလွတ်ပေးနိုင်ပါလေစိတ်ယိုယွင်းမှုကြောင့်တချို့ကုသနည်းတွေကိုမလွတ်ပေးနိုင်ပေမဲ့လည်းတက်ဆံမှုရစေဖို့နဲ့ဂုံတိတ်ခါထိန်းပေးဖို့လုပ်ပေးနိုင်တဲ့နည်းလမ်းတွေရှိသေးပါစိတ်ယိုယွင်းမှုရှိကြသူတွေနဲ့အကျိုးရှိရှိအလုပ်လုပ်ဖို့အောက်ပါလက်တွေအကြံပြုချက်တချို့ရှိပါတယ်ထိုသူရဲ့စီးနဲ့ဝန်သွားတတ်တဲ့အလေးချင်းကိုအချိန်တစ်ခုကြာအတွက်စောင့်ကြည့်ပါအိမ်သာတက်တဲ့အလေးချင်းပုံစံတစ်ခုကိုတွေ့မြင်ရနိုင်ဖို့ရှိမှာပါသူတို့အိမ်သာတက်လို့တဲ့အရေးလက္ခဏာကိုစောင့်ကြည့်ပါဥပမာသူတို့ဟာအငြင်းမနေဖြစ်လာနိုင်မယ်အနေထားပုံစံတစ်ခုနဲ့လမ်းလျှောက်နိုင်မယ်ဒါမှမဟုတ်သူတို့အုပ်ဝတ်ကိုဆွဲကောင်းဆွဲနေမယ်ဒါမှသူ့ကိုအချိန်မီအိမ်သာတက်ခိုင်းနိုင်ပါမယ်စိတ်ယိုယွင်းမှုရှိကြသူတွေဒါမှမဟုတ်စိတ်ရှုပ်ထွေးနေကြသူတွေဟာစီးဝန်သွားဖို့လှုံ့ဆော်လာမှုကိုတတိပြုမိခြင်းမှပြုမိပါမယ်ဒါကဝန်ဒါမှမဟုတ်စီးထွက်ကြမှုကိုဖြစ်စေနိုင်ပါတယ်ဝန်သွားလေးရှိတဲ့ပုံမှန်အချိန်ဟာအစာစားပြီးများမကြခင်အများအဖြစ်နက်နက်စာစားပြီးတော့ဖြစ်ပါတယ်လူနာကိုဂယုဆိုင်နားထောင်ပြီးတုံ့ပြန်ပါနေရာထိုင်ခင်းတွေတဝိုက်ရှုပ်ပွားနေတာကိုဖယ်ရှားရှင်းလင်းပြပါဒါကသူတို့အတွက်အိမ်သာလမ်းကြောင်းကိုရှာဖွေတွေ့ရှိဖို့လွယ်ကူစေနိုင်ပါမယ်သူတို့အနီးနားတဝိုက်နေရာလက်ကိုသူတို့အတွက်လွယ်ကူရှင်းလင်းနေစေပြီးအကြောင်းဝင်နေပါစေသူတို့အပေါ်လေးစားသမှုနဲ့ဖြောင့်မတ်တဲ့အရေးထားမှုကိုပြသပါစီးနဲ့ဝန်ချုပ်ထိန်နိုင်မှုကိုစစ်ဆေးပါလူနာရဲ့ဆရာဝန်စီးဝန်ထိန်နိုင်မှုဆိုင်ရာပညာရှင်ဖီဇီယိုစီးဝန်ထိန်နိုင်မှုဆိုင်ရာသူနာပြုအကြံပေးစီကအကူအညီတောင်းခံပါစီးနဲ့ဝန်ချုပ်ထိန်နိုင်မှုစစ်ဆေးခြင်းမှာကာယပိုင်းဆိုင်ရာစစ်ဆေးခြင်းလည်းပါဝင်ပါလိမ့်မယ်ကျန်းမာရေးပညာရှင်ကလူနာရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဘယ်တော့ဖြစ်တတ်သလဲဘယ်မှာဖြစ်တတ်သလဲနဲ့ဘာဖြစ်လို့ဖြစ်တတ်သလဲတို့ကိုမေးမြန်းပါလိမ့်မယ်လိုအပ်တဲ့အသေးစိတ်အချက်လက်တွေကိုတင်ပြဖို့အတွက်ရည်ပွရအဖြစ်လူနာပြုစုစောင့်ရှောက်သူဟာအကောင်းဆုံးလူဖြစ်ပါတယ်ပြုစုစောင့်ရှောက်သူဟာအပကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းခံရနိုင်ပါလိမ့်မယ်လူနာအင်တာတက်တဲ့အချိန်နဲ့ဒါမှမဟုတ်စီးဝန်းတွေထွက်ကြတတ်တဲ့အချိန်စီးဝန်းတွေဘယ်လောက်ထွက်ကြတတ်တယ်လဲဝန်းသွားတတ်တဲ့အချိန်နဲ့ဘယ်နှခေါက်ဝန်းသွားလိရှိတယ်လဲလို့ဖြစ်ပါတယ်စီးနဲ့ဝန်းချုပ်ထိန်နိုင်မှုအားနည်းချက်ကိုဘယ်လိုနည်းနဲ့ကောင်းအောင်လုပ်ပေးနိုင်မလဲစိတ်ယိုယွင်းနေသူဟာဆရာဝန်ကမလုံနဲ့လို့မပြောသမျှတနေ့မှာတစ်တက်သမားငါးမှာ2လီတာပမာဏအရည်ကိုတောက်ဖို့သိကြပါစေလောက်ငှတဲ့အရည်တောက်ခြင်းအပြင်စီရင်ယောဂပိုးဝင်မှုကုသရမှာအထောက်အကူပြုပါတယ်။ဝန်းသွားတာကိုပိုပြီးကောင်းမွန်စေပါတယ်။စီအင်ကိုကျမရည်နဲ့ညှင်းညွတ်စေပါတယ်။ကိုယ်ခန္ဓာကိုနှူးကြတက်ကြွစေရာဓာတ်ကဖိန်းပါတဲ့အရည်တွေကိုလျှော့တော့ပါ။ကဖိန်းကစီအင်ကိုဒုက္ခဖြစ်စေနေပါတယ်။ကော်ဖီနဲ့ကိုလာဖြော်ရည်တွေမှာကဖိန်းပါပါတယ်။လက်ဖက်ရည်ထဲမှာကဖိန်းကညှော့နေပါတယ်။ဝန်းမချုပ်အောင်နေပါ။လူနာဟာအောက်ပါတို့ကိုလှုပ်ဖို့သိကြပါစေ။နေ့စဉ်တတိနှလုံးနဲ့ဟင်းသီးဟင်းရွက်ငါးပုံစားခြင်းဆရာဝန်ကမလုံနဲ့လို့မပြောသမျှတနေ့မှတက်တက်သမားငါးမှာ2လီတာပမာဏအရည်ကိုတောက်ခြင်းတတ်နိုင်သလောက်လှုပ်ရှားသွားလာနေခြင်းတို့ဖြစ်ပါတယ်ဝန်းချုပ်ပြီဆိုရင်ကုသပါလူနာအိမ်သာတက်ခြင်းနဲ့အရေးအယောင်တွေကိုသတိထားပါသူတို့အိမ်သာအများဆုံးတက်တဲ့အချင်းတွေကိုမှတ်ထားပါသူတို့အများဆုံးစီးဆူရွှဲတတ်တဲ့အချင်းကိုလည်းမှတ်ထားပါဒီလိုမှတ်သားထားတဲ့အချင်းတွေမှာသူတို့ကိုအိမ်သာတက်ခိုင်းပါဒါမှမဟုတ်အင်သာတက်ဖို့ကူညီပေးပါသူတို့ကိုဒီလိုအချိန်မျိုးတွေမှာအင်သာတက်ခိုင်းခြင်းအပြင်မတော်တဆဖြစ်မှုတွေကိုယောနယ်သွားစေနိုင်ပါလိမ့်မယ်သူတို့အတွက် zip တွေကြဲသီးတွေကင်တွယ်ဖို့ခက်ခဲနေရင်အားကစားဝတ်စုံကိုပြောင်းလဲဝတ်ခိုင်းပါခါအလဲပိုင်းမှာမျှော်ကြိုးပါတဲ့ဘောင်းမီတွေကဝတ်ဆင်ဖို့ပိုပြီးလွယ်ကူပါတယ်ဘောင်းမီတွေကိုမြဲမြံစွာဝတ်နိုင်ဖို့ velcro ကခွာကိုလည်းအသုံးပြုနိုင်ပါတယ်။အိမ်သားကိုရှောက်သွားမယ်လမ်းကြောင်းမှာအတားအဆီးမရှိပါစေနဲ့။အိမ်သားအရောက်သွားတဲ့အခါပိုးပြီးမခက်ခဲလာစေဖို့ဒီလမ်းကြောင်းမှာပစ္စည်းတွေကိုမထားထားပါနဲ့။ညလင်းမီးမိန်ထားရှိခြင်းအပြင်အထောက်အကူပြုနိုင်ပါတယ်။ဒါကအိမ်သားတကားကိုလွယ်လွယ်ကူကူမြင်စေနိုင်ပါတယ်။စိတ်ယိုယွင်းမှုရှိကြသူတွေကိုပြုစုစောင့်ရှောက်တဲ့တာဝန်တက်တာစီဖို့ပြင်ပကအကူအညီကိုရယူပါ။သင်ဟာကျမရဲ့အဖွဲ့အစည်းတွေနဲ့လူမှုအတန်းဝိုင်းအဖွဲ့အစည်းတွေစီကအဝတ်လျှော်ရေးဈေးဝယ်ရေးနဲ့ပြုစုစောင့်ရှောက်သူယာယီအနားယူရေးတို့နဲ့ဆက်ဆိုင်တဲ့အကူအညီတွေကိုရယူနိုင်ဖို့ရှိပါတယ်။အကြံဉာဏ်ရယူပါ။ဆရာဝန်စီဝန်ထိန်းထိုင်မှုဆိုင်ရာပညာရှင်ဖီဇီယိုစီဝန်ထိန်းထိုင်မှုဆိုင်ရာသူနာပြုအကြံပေးကအခက်ခဲရဲ့အကြောင်းရင်းတွေကိုကူညီရှာဖွေပေးနိုင်ပါလိမ့်မယ်။သူတို့ကအောက်ပါကိစ္စတွေအပါအဝင်အခက်ခဲတွေကုသပေးရေးနည်းလမ်းတွေကိုအကြံပြုနိုင်ပါလိမ့်မယ်။လူနာရဲ့ဆေးဝါးတွေကိုပြန်လည်ဆန့်စစ်သုံးသပ်ပေးနိုင်ပါတယ်။စီးနဲ့ဝုံချုပ်ထိန်နိုင်ရအသုံးဆောင်ပစ္စည်းတွေကိုအသုံးပြုဖို့အကြံပေးနိုင်ပါတယ်။ဓာတ်တွေဟာဂွမ်းပအခန်းတွေဒါမှမဟုတ်အထူးပေါင်းမီတွေလိုမျိုးဖြစ်နိုင်ပါတယ်။သင်ဟန်မှန်ကန်သိမြတ်ရာပစ္စည်းအမျိုးအစားတွေအသုံးပြုရင်းပတ်သက်တဲ့အကြံဉာဏ်ကိုရရှိနိုင်ပါတယ်။ဒီပစ္စည်းတွေကိုဘဝအရည်အသွေးတိုးတက်ကောင်းမွန်လာစေဖို့အတွက်ရည်ရွယ်ထားပါတယ်။သင်ဟာစီဝန်ချုပ်ထိန်နိုင်မှုဆိုင်ရာအသုံးဆောင်ပစ္စည်းတွေဝယ်ယူရေးအတွက်ထောက်ပံ့ကြေးရရှိနိုင်ကောင်းရရှိနိုင်ပါမယ်။သင်ဟာ National Continence Helpline တပြည်လုံးဆိုင်ရာစီဝန်ထိန်နိုင်မှုဆိုင်ရာကူညီဖုန်းလိုင်း1833333669ဆက်ခေါ်ခြင်းအပြင်ရပိုင်ခွင့်နဲ့ပတ်သက်တဲ့အကြံဉာဏ်ကိုရရှိနိုင်ပါတယ်။စီနဲ့ဝန်ချုပ်ထိန်နိုင်မှုကိုစေဝါကအထောက်ပြုနိုင်သလား။ပြုနိုင်ပါတယ်။စီအိမ်မှာယောဂပိုးဝင်တာကိုပဋိဇီဝစေနဲ့ကုသပေးနိုင်ပါတယ်။တကယ်လို့စိတ်ယုံရင်းမှုကမပြင်းထန်ရင်လူဓာတ်ထက်ပိုပြီးအလုံလုံနေတဲ့စီအိမ်နေသားကြရေးကိုအထောက်အကူပြုဖို့အတွက်စေပြားတွေကိုတိုက်နိုင်ပြီးစီအိမ်ထဲမှာစီရီကိုပိုပြီးတိုးလောင်ထားနိုင်ဖို့အထောက်အကူပြုပေးနိုင်ပါတယ်။စေဝါဟာလူနာအိမ်သာတက်တဲ့အချိန်အယူတက်ကိုရှော့ချပေးနိုင်ပါတယ်။နေ့အချိန်မှာ၄ကောက်မှ၆ကောက်လောက်နဲ့၈နာရီကြာအချိန်ရှိတဲ့ညတညကာလမှာတစ်ကောက်အိမ်သာတက်တဲ့ပုံစံဟာပုံမှန်ဖြစ်ပါတယ်။စီးကျိတ်ကြီးကြီးရှိတဲ့တချို့အမျိုးသားတွေမှာစီးလန်းချောင်းစီးပြွန်ဟာကျင်းမြောင်းလွန်းတဲ့အတွက်စီးကိုထွက်ခွင့်မပေးပါဘူး။ဒီလိုအခြေအနေမျိုးမှာတခါတလေစီးတိုက်ပြီးစီးထွက်လွယ်အောင်လုပ်ပေးနိုင်ပါတယ်။တချို့သောဆေးဝါးတွေဟာစီးနဲ့ဝန်ချုပ်ထိန်နိုင်မှုဆိုင်ရာပြဿနာတွေကိုဖြစ်ပေါ်စေနိုင်ဖို့ရှိပါတယ်။ဒါမှမဟုတ်ပိုဆိုးစေနိုင်ပါတယ်။ဆရာဝန်ကဆေးဝါးတွေကိုစစ်ဆေးပေးသင့်ပြီးပြောင်းလဲဖို့လိုအပ်ကောင်းလိုအပ်နိုင်ပါတယ်။ဆေးဝါးတွေရဲ့ဘေးထွက်ဆိုးကျိုးများဆေးဝါးသုံးဆွဲမှုတွေကိုလူနာရဲ့ဆရာဝန်ကတတိနဲ့ကင်တွယ်စီမံပေးသင့်ပါတယ်။ဆေးဝါးတွေကြောင့်ဘာပြဿနာမဆိုပေါ်ပေါက်လာခဲ့ရင်ဆရာဝန်ကိုပြောပြပါ။တချို့သောစီးနဲ့ဝန်ချုပ်ထိန်နိုင်မှုဆိုင်ရာဆေးဝါးတွေဟာပြဿနာအစ်တွေကိုဖြေကောင်းဖြစ်စေနိုင်ပါတယ်။ဘေးထွက်ဆိုးကျိုးတွေမှာပါဝင်နိုင်တာတွေကစိတ်ရှုပ်ထွေးမှုပိုတိုးလာခြင်း၊ပါးစပ်ချောက်သွေ့လာခြင်း၊ဝန်းချုပ်လာခြင်းဟန်ကြင်မြမှုအားနေလာခြင်းစွန်းအားနေပါလာခြင်းတို့ဖြစ်ပါတယ်